ဒိမတ်နိုင်ငံမှာ Omicron ပိုသစ်ကူးစက်မှုပြင်းထန်လာနေတဲ့အတွက်သွားလာမှုကန့်သတ်ချက် lockdown ပြန်လည်ချမှတ်ဖို့ပြင်ဆင်နေတဲ့အကြောင်းဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောဆိုပါရတယ်။ဒါပေမဲ့လွှတ်တော်ရဲ့အတည်ပြုချက်ရယူအောင်မယ်လို့ဆိုပါရတယ်။ကန့်သတ်မှုတွေထဲမှာဈေးဆိုင်တွေထဲမှာလူစုလူဝေးအရေးအတွက်ကန့်သတ်ဖို့ရုပ်ရှင်ယုံတွေပြဇာတ်ယုံတွေပြန်လည်ပိတ်ဖို့အစည်းအဝေးခန်းမတွေပိတ်ဖို့အပါအဝင်လူအသွားအလာများတဲ့နေရာမှာမျက်နှာဖုံးမတတ်မနေရတွေပြန်လည်ပြဋ္ဌာန်းဖို့တွေပါဝင်ပါတယ်။ဒိမတ်နိုင်ငံမှာပြီးခဲ့တဲ့သောကြာနေ့တရက်ထဲမှာတင်အိုမီကရွန်ကူးစက်ခံရသူပေါင်း 11,000 ကျော်ရှိပါတယ်။ကူးစက်မြန်ပြီးနေ့စဉ်ကိုဗစ်လူနာ5ဦးမှာ2ဦးကကိုမီကရွန်ကူးစက်ခံရသူဖြစ်ပါတယ်။ဒီချိန်ထဲမှာပဲအိုင်ယာလန်နဲ့ဂျာမနီအစိုးရတွေကလည်းခရစ်မတ်ပွဲတော်မတိုင်မီသွားလာမှုကန့်သတ်တာတွေကိုပြန်လည်ချမှတ်ဖို့စဉ်းစားနေပါတယ်။ပြင်သစ်နိုင်ငံကတော့ Omicron ကူးစက်မှုမြင့်တက်နေတဲ့ Britain နိုင်ငံနဲ့အသွားအလာတွေကိုကန့်သတ်လိုက်ပါတယ်။ Germany နိုင်ငံလည်း Britain နိုင်ငံကလာတဲ့ခရီးသွားတွေအပေါ်ကန့်သတ်မှုတွေပြုလုပ်ဖို့တောင်းချနေမှာတင်ညာဖို့အစီအစဉ်ရှိပါတယ်။ Britain ကလာသူတွေကိုနှစ်ပတ်သီးသန့်ခွဲထားတာတွေပြန်လည်ပြဋ္ဌာန်းဖို့ရှိပါတယ်။ Omicron ကြောင့် COVID ပြင်းစမာလှိုင်းဖြစ်လာနိုင်တယ်လို့ German ချမ်းမာရေးဝန်ကြီးကတော့တောင်းချနေမှာပြောဆိုပါတယ်။ Portuguese နိုင်ငံမှာလည်း Omicron ကူးစက်မှုဟာနှစ်ရက်မှာနှစ်ဆတိုးလာပြီးကူးစက်ခံရမှုအသစ်အလုံးရဲ့80%ခန့်ဖြစ်လာတယ်လို့တောက်ကြနေကကျန်းမာရေးဝန်ကြီးဌာနကသတိပေးပြောဆိုထားပါတယ်ခင်ဗျာ။